တော်ရရှိမှာခင်ဗျာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာနှစ်ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲကိုတော့အစည်းအဝေးပြုလုပ်ရာဘာလီကျွန်းမာယာဥက္ကဋ္ဌဟိုတယ်မှာဧပြီလ20ရက်နေ့အင်ဒိုနီးရှားစံတော်ချိန်မွန်းလွဲ2နာရီကကျင်းပပြုလုပ်ခဲ့ပါတယ်သတင်းစာရှင်းလင်းပွဲကိုမလေးရှားနိုင်ငံရဲ့နိုင်ငံသားဝင်ကြီးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့ထိုင်းနိုင်ငံသားဝင်ကြီးတို့ကတက်ရောက်ပြီးတော့ရှင်းလင်းသွားကြပါလေ။သတင်းစာရှင်းလင်းပွဲမှာသတင်းနောက်တွေအဓိကထားပြီးမေးမြန်းကြတာကတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးဌာနသတင်းပြန်ကြားရေးဒါရိုက်တာမစ္စတာဂျာဥဒ်က RFA ကိုပြောပြပါလေ။သတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံသားဝင်ကြီးကသတင်းနောက်တွေရဲ့အမေးကိုပြန်လည်ဖြေကြားရမှာမြန်မာနိုင်ငံသားဝင်ကြီးဦးညံဝင်းအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးအတွက်အဆင့်80ဆင့်ပါနိုင်ငံရေးလမ်းညွန်ချက်အရဆောင်ရွက်နေတဲ့အကြောင်းအခုကျင်းပနေတဲ့အမျိုးသားညီလာခံအပြီးရွေးကောက်ပွဲကိုဆောင်ရွက်ပေးမှာဖြစ်တယ်လို့ရှင်းလင်းခဲ့တယ်လို့ပြန်လည်ဖြေကြားပါတယ်ဒါအပြင်မိမိတို့အနေနဲ့မြန်မာနိုင်ငံကဒီမိုကရေစီရေးဆောင်ရွက်မှုတွေဟာနှေးကွေးပြီးတိုးတက်မှုမရှိဘူးလို့ယူဆကြောင်းလက်တလောမှာအာဆီယံအနေနဲ့မြန်မာနိုင်ငံရေးကိုဆက်လက်ဆောင်ရွက်ဖို့အားလုံးသဘောတူညီတဲ့နီလန်မရှိသေးပါဘူးလို့သတင်းတောက်တွေရဲ့အမေးကိုဖြစ်ကြားသွားတယ်လို့မစ္စတာအုတ်က RFA ကိုပြောပြပါဗါး RFA ကဆက်လက်ပြီးတော့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံအနေနဲ့ဘယ်လိုသုံးသပ်မိပါသလဲလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စဘဂျာယာကိုသတင်းစာရှင်းလင်းပွဲအပြီးဆက်သွယ်မေးမြန်းတဲ့အခါမှာတော့
Tell about Indonesia isWe are also disappointed, and you can also say that we are frustrated by the fact that
Indonesia နိုင်ငံရဲ့အမြင်ကိုပြောရမယ်ဆိုရင်တခြားအာဆီယံနိုင်ငံတွေလိုပဲစိတ်မသက်မသာဖြစ်ရတဲ့အကြောင်းပြောရမယ်ဆိုရင်မနစ်ဇူလိုင်လကကွာလာလမ်ပူးမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးကလေးကတွေ့မြင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးအားမလို့အားမရဖြစ်ခဲ့ရသလိုအဲ့ဒီအချိန်နောက်ပိုင်းမြန်မာနိုင်ငံကတိုးတက်မှုမရှိတဲ့အခြေအနေတွေကိုကြားသိရလို့ဖြစ်ပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုအာဆီယံကိုယ်စားလှယ်အနေနဲ့တွားရောက်ခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးကလည်းမြန်မာနိုင်ငံကတွေ့မြင်ခဲ့ရတဲ့အခြေအနေတွေကိုတခြားနိုင်ငံသားဝင်ကြီးတွေကိုညစာစားပွဲမှာရှင်းလင်းပြခဲ့တယ်လို့ပဲမြန်မာနိုင်ငံသားဝင်ကြီးကလည်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဆိုပါတယ်ဟုတ်ကဲ့မြန်မာနိုင်ငံသားဝင်ကြီးကဘာများပြန်ပြောပါလဲခင်ဗျာ
In that regard, I don't think I'm in the position thing what the Myanmar
Prime Minister responds. တုံ့ပြန်ချက်ကိုပြောပြနိုင်ခြင်းမရှိဘူးလို့ပြောဆိုသွားတာပါ။ဟုတ်ကဲ့။သတင်းတွေမှာဖတ်ရတာကတော့မလေးရှားနိုင်ငံသားဝင်ကြီးကမြန်မာနိုင်ငံကိုယ်တိုင်ကပြောင်းလဲခြင်းစိတ်မရှိဘူးဆိုရင်ကျွန်တော်တို့ဘာမှလုပ်လို့မရဘူးလို့ရေးသားနေကြပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံအရေးကိုဒီတိုင်းထားလိုက်တော့မှလားလို့မေးတဲ့အခါမှာတော့အာဆီယံရဲ့အလက်ကျဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံသားဝင်ကြီးရဲ့ပြောကြားချက်ဟာအာဆီယံကိုကိုးစားပြုတဲ့အကြောင်းသူပြောစကားထဲမှာ
are going to be discussed or on issues that are going to be discussed in Kuala Lumpur for the next ministerial meeting.
လာမယ့်ဇူလိုင်လမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပပြုလုပ်မယ်အာဆီယံဝင်ကြီးများအစည်းအဝေးမှာဆက်လက်တင်ပြသွားဖို့ရှိတယ်လို့ပြောသွားတဲ့အကြောင်း RFA ကိုပြောပြပါတယ်ခင်ဗျာ။